ညီမနိုင်ငံကတက်ကြွလှုပ်ရှားသူတွေနဲ့ရွှေပြောင်းနေထိုင်သူတွေကလည်းသူတို့ကြုံတွေ့နေရတဲ့အိုးအိမ်ဆုံးခွာထပ်ပြေးရခြင်းပြဿနာအရင်းမြစ်ကိုကူညီဖြေရှင်းပေးကြဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါတယ်။၂၀၂၀ခုနှစ်ဖေဖော်ဝါရီလတရနေ့ကစစ်တပ်အာဏာသိမ်းခြင်းကစပြီးညီမနိုင်ငံရဲ့နေရာဒေသတော်တော်များများမှာနေရာဆုံးခွာထပ်ပြေးလာရသူအများပြားဖြစ်နေပြီးအထူးသဖြ ဒီနေ့ကဘာဒုက္ခသည်နေ့အထိတ်မဲ့ဖြစ်ကုလသမဂ္ဂတာဝန်ရှိသူတွေကဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုတွေအတွက်အလားအလာရှိတဲ့အနာဂတ်ကိုတည်ဆောက်နိုင်တဲ့အခွင့်အလမ်းတွေပေးချဖို့ကိုလည်းတိုက်တွန်းထားပါသေးတယ်။ဒုက္ခသည်တွေကိုဗေနီယာမှာပဲဖြစ်ဖြစ်ဘလို့အခြေအနေမျိုးမှာမဆိုဒီလိုမျှော်လင့်ချက်အခွင့်အလမ်းတွေနဲ့ဖြည့်ဆည်းချက်တွေကိုပေးဆွမ်းနိုင်တယ်လို့ကဘာတခြားနို ရှင်